VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။ Time မြန်မာနယ်စပ်တာချီလိပ်မြို့ကအွန်လိုင်းလောင်းကစားတွေလုပ်ကိုင်နေတဲ့နေရာကိုမြန်မာစစ်တပ်ကဝန်ရောက်ဖမ်းဆီးရမှာထိုင်းနိုင်ငံသား148ဦးအဖမ်းခံခဲ့ရတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။တချီလေးမျိုးဆန်ဆိုင်ရက်ကွက်ထဲက 1G1 ဟိုတယ်အနောက်ဖက်အွန်လိုင်းလောင်းကစားလုပ်ငန်း၃ခုကိုပြစ်ခဲ့တဲ့ကြာရပတိနေကဝင်ရောက်ရှာဖွေစီးနင်းခဲ့တာမှာတော့လူ900နီးပါးဖမ်းဆီးခံရပြီးတရုတ်နိုင်ငံသားတဦးမြန်မာနိုင်ငံသား940နဲ့ထိုင်းနိုင်ငံသား148ဦးပါဝင်တယ်လို့သတင်းမှာဖော်ပြထားပါတယ်။ကွန်ပျူတာတွေ၊ဖုန်း၊မော်တော်ကားနဲ့မော်တော်ဆိုင်ကယ်တွေကိုပါမြန်မာစစ်ဘက်တာဝန်ရှိသူတွေကသိမ်းယူခဲ့တယ်လို့ဘန်ကောက်ပို့သတင်းစာမှာရေးထားပါတယ်။ဖန်ဆင်းမိတဲ့ထိုင်းနိုင်ငံသားတချို့ကအွန်လိုင်းလောင်းကစားလုပ်ငန်းမှာစီမံအုပ်ချုပ်ရေးပိုင်းကိုတာဝန်ယူကြီးကြကြသူတွေဖြစ်ပြီးထိုင်းနဲ့မြန်မာနိုင်ငံကြားယာယီဖြတ်တန်းခွင့်လက်မှတ်တွေနဲ့ကူလူသွားလာနေကြသူတွေလည်းဖြစ်တယ်လို့ဘန်ကောက်စပုံမှာရေးပါတယ်။ဖန်ဆင်းထားသူအလုံးကိုသက်ဆိုင်ရာနိုင်ငံတွေစီပြန်လည်လွှဲပြောင်းမပေးခင်ဆွဲချက်တွေနဲ့ရင်ဆိုင်ကြရမယ်လို့မြန်မာအာဏာပိုင်တွေကပြောကြားထားတယ်လို့လည်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။